COVID-19 ကြောင့် ဖြစ်လာတဲ့ အတားအဆီး အကန့်အသတ်တွေ ကြောင့် နယ်စပ်ကုန်သွယ်ရေး ပို့ကုန်ကဏ္ဍမှာ ပြီးခဲ့တဲ့ နှစ်ကထည် ဒေါ်လာ တန်း 30 လောက် ရော့ကျသွားရဲ့ ဆိုတဲ့ အကြောင်း တင်ပြပေးမှာပါ ကျွန်တော်ကတော့ ဇော်ထပ်ပါ မြန်မာ နယ်စပ်ကုန်သွယ်ရေး အထူးသဖြင့် တရုတ် ထိုင်း နယ်စပ်ကုန်သွယ်ရေး နှစ်ခုကို ပိတ်မထားပေမဲ့ COVID-19 ကြောင့် တစ်ဖက်နိုင်ငံရဲ့ လူဝင်ထွက် အကန့်အသတ်တွေ ကုန်စည် ပို့ဆောင်ရေး အစစ်အစေးရေး ကြောင့် ကြန့်ကြာမှုတွေ ရှိပြီး မြန်မာ ပို့ကုန်အပေါ် ထိခိုက်မှု ရှိခဲ့ပါတယ် ဒါကြောင့် 내사ပုတ်ကုန်မှာ ပြီးခဲ့တဲ့ နှစ်ကထည် အမေရိကန် ဒေါ်လာ တန်း 30 လောက် ယောနယ်သွားရလို့ မြန်မာကုန်သွယ်မှု မြင့်တင်ရေး ညွှန်ကြားရေးမှူး ဦးမျိုးသူက ပြောပါတယ်
내사မှာကတော့ပုတ်ကုန်တိုင်းမှာတော့ ညော့ပါတယ် ဘယ်လောက်ညော့လဲဆို တန်း 30 လောက် ညော့တယ် ကျွန်တော်တို့ကဘာလဲဆို အခုနာ ကိုဗစ် ကြောင့် အတားအဆီး များတဲ့အတွက် ညော့တာရှိတယ်ပေါ့နော် နောက်တစ်ခါဆိုတော့ ပင်ရဲတစ်ခွာ အခုနာလို ဈန်းစီး ကျန်းကျန်မှုတွေ ကြောင့် ညော့တယ် သူတွေ ကိန်းချက်တဲ့ နေရာမှာ သူတို့ဘက်က အရန်စစ်တယ် ဒါတွေ ပေါ်လာတယ် ဒါပေမဲ့ twin ကုန်မှာ မညော့ဘူး
မြန်မာ နိုင်ငံရဲ့ twin ကုန်ကတော့ ရှော့မသွားပါဘူး ပြီးခဲ့တဲ့ ဘဏ္ဍာ နှစ်ကထည် twin ကုန် ဒေါ်လာ တန်း 380 လောက် ပူနေပြီး နှစ်နိုင်ငံကုန်သွယ်မှု ပမာဏမှာ ဒေါ်လာ တန်း 350 လောက် ကွာသွားရလို့ ညွှန်ကြားရေးမှူး ဦးမျိုးသူက ပြောပါတယ် အိန္ဒိယ နိုင်ငံ မဏိပူကို မေလ 3 ရက်နေ့မှာ သူတို့အစိုးရက COVID-19 ကင်းရှင်းတဲ့ ပြည်နယ်တွေ ထည့်သွင်းထားပေမဲ့ တနိုင်ငံလုံးအသွားအလာ အကန့်အသတ်တာကိုတော့ မေလ 19 ရက်ထိ တက်တန်း ထပ်တိုးထားပါတယ် စကိုင်းတိုင်းတမူးခရိုင် မြန်မာ အိန္ဒိယ နယ်စပ်ကိတ်ကတော့ မလ 10 ရက်နေ့ကလေးက အိန္ဒိယ နိုင်ငံဘက်က ပိတ်ထားခဲ့ရပါ ပြန်ဖွင့်ဖို့အခြေအနေကလည်း အိန္ဒိယ နိုင်ငံအပေါ် မူတည်နေရလို့ စကိုင်းတိုင်း နယ်လုံးဝန်ကြီး ဘုံမူကြီး တန်းထွန်းအောင်က ပြောပါတယ်
ကျွန်တော်ကတော့ဒီ မေလ 30
ဒီမြေကုန်ကြီးပေါ့နော်ကျွန်တော်တို့ဟိုပြေးအောင်တဲ့တောင်းထားတာပေါ့နော်မြေကုန်နဲ့ပြေးတယ်နော်ဒါမှလူသွားလာမရှိသူတို့ဘက်ကလည်းပြေးတယ်သူတို့ဘက်ကလည်းဟိုကြောက်ဟိုရင်းနေပြေးတယ်ကျွန်တော်တို့ကလည်းသူဘက်ကနေပြန်လာမှသူ့ရဲ့အတွက်ကျွန်တော်လည်းပြေးတယ်ပြန်ပြီးတော့အားလုံးကဘာမှကိုရက်တန်ထားတာနော်မြန်မာအိန္ဒိယနှစ်နိုင်ငံတရားဝင်
နယ်စပ်ကုန်သွယ်ရေးကပိတ်မထားပေမဲ့မှောင်ခိုကူးသားမှုကတော့အနည်းငယ်ရှိနေရလို့မြန်မာကုန်သွယ်ရေးဌာနတောင်းရှိသူတွေကပြောပါတယ်မြန်မာထိုင်ကုန်သွယ်ရေးမှာလည်းကုန်သွယ်ရေးပိတ်မထားပေမဲ့ရင်းမောင်းတရောက်ရင်းအကူတရောက်ကိုပဲနယ်စပ်ဖြတ်ကျော်ခွင့်ပေးထားပါတယ်ဒါကြောင့်အကောက်ခွန်ရှင်းလင်းရေးအေဂျင်စီအဖွဲ့တွေဇွန်လ10ရက်နေ့မှာပြန်ဖြတ်တန်းသွားနိုင်ဖို့အတွက်နှစ်ဖက်ညှိနှိ လုပ်ဖို့ဖြစ်လာနိုင်တာပေါ့
မြဝတီခရိုင်အုပ်ချုပ်ရေးမှဦးတေစာအောင်ပြောသွားတာပါထိုင်းနိုင်ငံတောင်ပိုင်းစီးပွားရေးလုပ်ငန်းရှင်တွေကလည်းမြန်မာနိုင်ငံဘက်တနင်္လာရီနေ့ဆက်ကစင်ခွန်ဂိတ်ကိုပြန်ဖွင့်ပေးဖို့သူတို့အစိုးရကိုတောင်းဆိုနေရလို့ဘန်ကောက်ပို့စ်သတင်းစာကမနေ့ကရေးခဲ့ပါတယ်။စင်ခွန်ဂိတ်ပိတ်ထားလို့မြန်မာရေထွက်ကုန်တွေကိုမြေမျိုးကနေထိုင်းနိုင်ငံရန်ကုန်မြို့ကိုအစဉ်စဉ်သယ်ယူနေရပါတယ်။ကျွန်တော်ဇော်ထပ်ပါရန်ကုန်မြို့ကနေပို့ထားတာဖြစ်ပါတယ်။